မြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲတဲ့မှုတွေနဲ့ပတ်သက်ပြီးဂျွန်လ28ရက်နေ့နဲ့29ရက်နေ့တွေမှာကြားနာစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်ခဲ့ပြီးတော့ဒေလူပြသက်သေတွေနဲ့ပတ်သက်ပြီးထပ်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့ဒေါ်ဆန်းစုကြည်ရှင်းနေတဲ့ဘက်ကပြောလိုက်ပါတယ်ဒီတစ်ပတ်အတွင်းအမှုသွားအမှုလာအခြေအနေတွေကိုတော့ကျွန်တော်ရန်နိုင်ကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထံတရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီတစ်ပတ်မှာဆက်ပြီးတော့စစ်ဆီးခဲ့ပါတယ်ဒီတစ်ပတ်မှာလည်းတရားလိုပြသက်သေတွေကိုဆက်လက်စစ်ဆီးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်တလန်လေးကတော့ပို့ကုံသွင်းကုန်ဥပဒေပုံမှန်၈နဲ့သက်သေဥပဒေပုံမှန်69လို့နဲ့စွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါ်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကအပြန်အလှန်မေးခွန်းမေးတာကိုတရားလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေးသင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်အလှန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားလွှတ်တော်ရှေ့နေဦးကြည်ဝင်းကပြောပါတယ
်။ဟိုဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာဆိုတာလေ။ဆက်စားတော့ကဖေဖော်ဝါရီလတရနေ့ကမိတဲ့ဟာကိုမတ်လတရနေ့ကျမှတလားကျော်ကျမှထပ်ဆွဲထပ်စစ်တာ။ဒါအမှုကလည်းအကြောင်းရအတူပဲ။ဒီပို့ဝန်သင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွယ်ရေးဆက်ဒီပဲတက်သွယ်ဥပဒေပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းတွေလိုင်စင်ပေးထားတာတွေဆက်သွယ်လုပ်ငန်းတွေနဲ့ဆိုင်တာဒီကောလက်စီနဲ့မဆိုင်ဘူးစီဝါကူတန်းကဝန်ကြီးဌာနပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကမေးခွန်းပေးပြီးတော့ဒီအမှုကိုလို့ဒေါ်ဆန်းစုကြည်ကိုဆက်သွယ်ဥပဒေပုံက69တရားစွဲလို့မရဘူးဆိုတာသိသလားလို့တရားစွဲရအကြောင်းမပေါ်ပါဘူးလို့မြင်အဲ့မေးခွန်းကိုကန့်ကွက်တယ်ကျန်လာလည်းပဲကိုတို့ကကန့်ကွက်တာကိုကမကန့်ကွက်တဲ့ဥဆိုပြီးပြောပြီးတော့ကျားတော့ပြုစားကိုအဆင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တာပေါ့တရားပြည်ကြီးကိုကျွန်တော်တရားပြည်ကြီးလည်းရောက်ပါလေလျှောက်ခွင့်ပြုပါလေဒီမေးခွန်းนี่မေးခွင့်ရှိတယ်တရားခံဘက်ကရှိနေတာပြန်လာမေးခွန်းကိုကြီးကြီးမေးခွန်းမျိုးမဆိုမေးခွင့်ရှိတယ
်ဒေါ်ဆန်းစုကြည်ပေါ်အဲ့ဒီဥပဒေပုံမှားတွေနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှင်းနေဦးကြည်ဝင်းကပြောပါတယ်ဇွန်လ29ရက်နေ့ကတော့ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုသာသာကြီးပုံမှန်55ခါဝေးနဲ့ဆွဲထားတဲ့အမှုမှာတရားလိုဘက်ကတင်တဲ့သက်တေကိုဒေါ်ဆန်းစုကြည်ရှင်းနေတဲ့ဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှင်းနေတော်မင်းမင်းဆိုးကပြောပါတယ်ရှင်းနေ
တရားရုံးကိုတက်မယ်ဆိုတာကတရားလိုဘက်ကတတိကံတင်သွင်းနဲ့စိုက်ရဲစာရန်တွေကိုဂျုံတော့ကနေပြီးတတိကံဖြစ်လက်ခံလိုက်တဲ့အပေါ်မှာဒါကျွန်တော်တို့ကတက်မှာပါရှင်
စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ၃ဦးစလုံးရောဗိုလ်အလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါဘဲတပ်တွေအဖြစ်တရားရုံးကလက်ခံလိုက်တာကတရားလိုဘက်ကတပ်တွေကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းမင်းဆိုးကပြောပါတယ်ချီလာမဲ့သတင်းပတ်တွင်တရားဥပမာဆက်လက်လှုပ်ဆောင်သွားမယ်ကိစ္စတွေကိုတော့တော်မင်းမဆိုးက VOE ကိုအခုလိုပြောပါတယ
်။တနင်္လာနေ့တော့ကတော့ဆက်ပြီးတော့မှဒီစစ်ကြံရှိတဲ့သူတို့ပြန်နေသေးတဲ့တရားလူပြတ်တက်တွေကိုဆက်စစ်မှရှိပါတယ်။ဒီအင်္ဂါနေ့မှကတော့အဲ့ဒီ95ခါကိုအမှုနဲ့ပတ်သက်ပြီးတော့မှတော့ကျမတို့ကဒီကထည့်ရုံးကိုတက်မှဖြစ်ပါတယ်။နောက်ဦးဒုမြောင်ကဆွဲထားတဲ့တပောင်းပန်းနေကတော့သူ့ကိုလည်းတက်နဲ့တရားလူပြတ်တက်တွေကိုဆက်စစ်မှဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရိုးရှင်းတဲ့အမှုတွေကိုရပောင်း180အတွင်းမှာပြီးအောင်စစ်ဖို့ရည်မှန်းထားပေမဲ့အခုခါမှာတော့အထက်တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါ်ဆန်းစုကြည်ရှင်းနေဒီဘက်ကခန့်မှန်းနေကြပါတယ်ခင်ဗျာ။